Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2014ခုနှစ်ဩဂုတ်လ8ရက်တောက်ကြနေညနေပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19နဲ့25တို့ကနေဖမ်းယူနိုင်နိုင်ကြပါရဲ့ရှင်။ကျွန်မခွန်ညိုပါအခုညနေပဲအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
ကျွန်တော်အောင်လင်းဟုတ်ပါဒီကနေ့ညနေနားဆင်ရမယ့်သတင်းတွေထဲမှာတော့နေပြည်တော်မှာဒီကနေ့စတင်ကျင်းပနေတဲ့အာဆီယံဝန်ကြီးအဆင့်အစည်းအဝေးမှာတောင်တရုတ်ပင်လယ်နယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့ကိစ္စပါဝင်ဒေသရင်းပြဿနာတွေကိုဆွေးနွေးဖို့ရှိနေပါတယ်။အစ္စရေးနဲ့ပါလက်စတိုင်းကြားအပြစ်ခတ်ရစဲအဆုံးသတ်ပြီးတိုက်ပွဲတွေပြန်ဖြစ်နေပါတယ်။ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့နားလောင်နေတူကြင်ညာပေးမှာပါ။
ကောင်းပါပြီဒီကနေ့မှာတော့ဒီသတင်းစာမတွေထဲမှာ88အရေးတော်ပုံ26နှစ်ပြည့်အခမ်းအနားကျင်းပပုံနဲ့88အရေးခင်းကိုကြုံဆုံဖြတ်သန်းခဲ့သူတွေရဲ့ဒီမိုကရေစီရရှိရေးအခြေအနေပေါ်မှာအမြင်သဘောထားတွေကိုထုတ်လွှင့်ပေးမှာဖြစ်တယ်လို့နေပြည်တော်မှာပထမနေ့အဖြစ်စတင်ကျင်းပနေပြီဖြစ်တဲ့အာဆီယံနိုင်ငံသားရေးဝင်ကြီးတွေရဲ့အစည်းအဝေးမှာမြောက်ကိုရီးယားနိုင်ငံလည်းတက်ရောက်လာမယ့်အခြေအနေနဲ့ပတ်သက်လို့တော့
မြောက်ကိုရီးယားကတော့ငိုတဲ့ကသူက ARF အဖွဲ့ဝင်ပဲပေါ့ဒါပေမဲ့ဒီအချိန်မှာတော့အခုသူလာတက်မယ်ဆိုရင်ကျွန်တော် ARF မှာကိုရီးယားကျွန်းဆိုရယ်
မြန်မာပြန်ကြားရေးဝန်ကြီးဦးရထွပြောပြခဲ့တာကိုလည်းထုတ်လွှင့်ပေးသွားပါမယ်။နိုင်ငံတကာသတင်းလွှာတစ်ပုဒ်မှာတော့အမေရိကန်တရုတ်နဲ့အာဖရိကနိုင်ငံတွေရဲ့ဒီဆက်စီဝါရေးဆက်ဆံမှုတွေအကြောင်းကိုတင်ပြပေးသွားပါမယ်။ဒီလိုသတင်းဆောင်မတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးသိထားရတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကကြေညာပေးပါမယ်ရှင်။
မြန်မာနိုင်ငံမှာဒီကနေ့စတင်ကျင်းပနေတဲ့အရှိတောင်အရှနိုင်ငံများအတွင်းအာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးအတွင်းမှာတောင်တရုတ်ပင်လယ်ပြင်မှာနယ်မြေပိုင်ဆိုင်မှုအတွက်ငင်းပွားနေတဲ့ကိစ္စကိုအထူးကဆွေးနွေးကြဖို့ရှိနေပါတယ်။အသင်းဝင်နိုင်ငံတချို့နဲ့တရုတ်နိုင်ငံကြားတင်းမာမှုတွေအထိကြုံနေရတဲ့ကိစ္စတွေကိုရှောင်ရှားနိုင်ဖို့အမြန်ဆုံးဆောင်ရွက်သွားဖို့လိုအပ်တဲ့အကြောင်းလဲအာဆီယံအတွင်းမှုချုပ်လီလျောင်မင်းကပြောဆိုခဲ့တာ
ပါ။ It is important that the ASEAN and China early engage and enhance substantive engagement.
အာဆီယံနဲ့တရုတ်နိုင်ငံတို့ကြားလိုက်နာကျင်းသုံးရမယ့်လှုပ်ထုံးလုံးနည်းတရက်အမြန်ဆုံးသဘောတူရေးဆွဲဖို့လိုအပ်နေတဲ့အကြောင်းအာဆီယံတွင်းရေးမှူးချုပ်ကပြောဆိုခဲ့တာဖြစ်ပါတယ်။တောင်တရုတ်ပင်လယ်ပြင်အငင်းပွားမှုမှာသက်ဆိုင်ရာနိုင်ငံတွေစောင့်ထိုင်ရမယ့်ကိစ္စနဲ့ပတ်သက်လို့ DOC လို့ခေါ်တဲ့ကြေညာချက်တရက်ကို2002ခုနှစ်ကလေးကအာဆီယံနဲ့တရုတ်နိုင်ငံတို့ကြားသဘောတူညီချက်ရရှိထားခဲ့ပေမဲ့လိုက်နာကျင်းသုံးရမယ့်လှုပ်ထုံးလုံးနည်းတရက်ကိုတော့အခုချိန်ထိရေးဆွဲနိုင်ခြင်းမရှိသေးပါဘူး။အာဆီယံသင်းဝန်တွေဖြစ်ကြတဲ့ဖိလစ်ပိုင်၊ဗီယက်နမ်၊မလေးရှား၊ဘရူနိုင်းတို့နဲ့ပိုင်ဆိုင်မှုကြောင့်မကြာခဏတင်းမာမှုအခြေအနေတွေပေါ်ပေါက်နေတာတွေကိုရှောင်ရှားနိုင်မှုပြဿနာတွေကျင်းဝတဲ့အခါမျိုးမှာလည်းခိုင်တွယ်ဖြစ်ရှင်းနိုင်မှုလှုပ်ထုံးလုံးနည်းတစ်ခုအမြန်ဆုံးလိုအပ်နေတယ်လို့လည်းအာဆီယံအတွင်းမှုချုပ်ကပြောဆိုခဲ့တာပါ။အာဆီယံနိုင်ငံကြားရေးဝန်ကြီးအစည်းအဝေးနဲ့တစ်ဆက်တည်းကျင်းပမယ့်အာဆီယံဒေသဆိုင်ရာလုံခြုံရေးဆွေးနွေးပွဲ ARF ကိုတော့အမေရိကန်ပါဝင်အာရှပစိဖိတ်နိုင်ငံတွေကထိပ်တန်းအရာရှိတွေတက်ရောက်ကြမှာဖြစ်ပါတယ်။ ARF အစည်းအဝေးဘွဲကိုတက်ရောက်မဲ့အမေရိကန်နိုင်ငံကြားရေးဝန်ကြီးဂျွန်ကယ်ရီကတော့မြန်မာနိုင်ငံမှာပြည်ဝင်ပြောင်းလဲမှုတွေနဲ့လူခွင့်ရေးခြေနေတွေတိုးတက်အောင်အချိန်မြင့်ဆောင်ရွက်ဖို့အစိုးရတာဝန်ရှိသူတွေကိုတိုက်တွန်းလိုက်မယ်လို့လည်းမျှော်လင့်ရပါတယ်
။အာဖဂန်နစ္စတန်သဘရယူကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ခဲ့ကြတဲ့ကိုယ်စားလှယ်နှစ်ဦးယူကောက်ပွဲရက်လက်အငင်းပွားနေကြတာနဲ့ပတ်သက်လို့ဖြည့်ရှင်းနိုင်မှုကြိုးပမ်းတဲ့အနေနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီဟာအာဖဂန်နစ္စတန်နိုင်ငံကိုရောက်ရှိနေပါတယ်။ဝန်ကြီးကယ်ရီဟာသမ္မတဟာမစ်ကာဇိုင်းနဲ့လည်းတောက်ကြနေကတွေ့ဆုံခဲ့တဲ့အပြင်ပြိုင်ဘက်ကိုယ်စားလှယ်နှစ်ဦးဖြစ်တဲ့နိုင်ငံခြားရေးဝန်ကြီးဟောင်းအဗ်ဒူလာအဗ်ဒူလာဗနာယေးဝန်ကြီးဟောင်းအက်ရှရက်ဂန်နီတို့ကိုဂျာရာဘရင်းနေကတွေ့ဆုံခဲ့ပါတယ်။တောက်ကြနေမှာလည်းကိုယ်စားလှယ်လောင်းနှစ်ဦးကိုနောက်တစ်ကြိမ်စီတိကျတွေ့ခဲ့ပါသေးတယ်။ဒီနောက်မှာသုံးဝက်ဆိုင်ဆွေးနွေးအဖြေရှာရေးပုံစံနဲ့ပြဿနာကိုဖြေရှင်းနိုင်ဖို့သူ့အနေနဲ့ကြိုးစားသွားမယ်လို့အမေရိကန်အရာရှိကပြောဆိုပါရယ်။ပြီးခဲ့တဲ့လကလည်းဝန်ကြီးကယ်ရီဟာဇွန်လ14ရက်တကြော့ပြန်ရွေးကောက်ပွဲရလဒ်တွေနဲ့ပတ်သက်ပြီးမဲရလဒ်တွေကိုစစ်ဆေးခွင့်ပြုဖို့ကိုယ်စားလှယ်လောင်းနေနဲ့တွေ့ဆုံဆွေးနွေးခဲ့ပါသေးတယ်။ကဘူးကအမေရိကန်တန်ယုံရဲ့အဆိုအရမဲပုံပေါင်း 13,000 မဲရေအတွက်ရဲ့18ရာခိုင်နှုန်းကိုနိုင်ငံတကာရဲ့စစ်ဆေးကြီးကြပ်မှုနဲ့ရေတွက်ပြီးပြီလို့ဆိုပါရယ်။မဲရလတ်စစ်ဆေးမှုတွေအပြည့်အသက်ထုတ်ပြန်နိုင်မဲ့အချိန်တခုသတ်မှတ်နိုင်ဖို့နှစ်ဖက်ကိုယ်စားလှယ်လောင်းတွေနဲ့ကတိကဝတ်တွေရရှိဖို့နဲ့ညီညွတ်တဲ့အမျိုးသားအစိုးရတရားဖွဲ့စည်းနိုင်ရေးအသေးစိတ်အချက်အလက်တွေမှာသဘောတူညီမှုရအောင်ဝန်ကြီးကယ်ရီကစွမ်းဆောင်ပေးနိုင်လိမ့်မယ်လို့အမေရိကန်ကမျှော်လင့်ထားပါရယ်။ဝန်ကြီးကယ်ရီဟာအာဖဂန်သမ္မတဟာမစ်ကာဇိုင်းနဲ့လည်းဒီကနေ့တွေ့ဆုံမှုရှိပြီးအဲဒီနောက်အာဆီယံလုံခြုံရေးဆိုင်ရာအစည်းအဝေးကိုတက်ရောက်ဖို့အတွက်မြန်မာနိုင်ငံကိုခီးဆက်မှာဖြစ်ပါရယ်။
ဤရနိုင်ငံနောက်မြောက်ဘက်ကအကြမ်းဖက်တိုက်ခိုက်မှုတွေကနေထွက်ပြေးတင်းရှောင်နေကြတဲ့အရက်သားတွေကိုအကာအကွယ်ပေးဖို့ရည်ရွယ်ပြီးအစ္စလမ်စစ်သွေးကြွတွေပေါ်အခန့်အသတ်နဲ့လေကြောင်းစစ်ဆင်ရေးတွေဆင်နွှဲဖို့အမေရိကန်သမ္မတဘရက်ကိုဘာမှကအမိန့်ပေးလိုက်ပါတယ
် Therefore authorized targeted airstrikes if necessary to help forces in Iraq as they fight to break the siege
မောင်စင်ကြမျိုးကိုဝိုင်းထားတဲ့စစ်သွေးကြွားတွေကိုချိန်မုံမှုချိုးပန်းနေတဲ့အီရက်တပ်ဖွဲ့တွေကိုအကူအညီပေးဖို့နဲ့ပိတ်မိနေတဲ့လူတွေကိုအကာအကွယ်ပေးဖို့လိုအပ်ရင်အခက်အတန့်နဲ့လေကြောင်းတက်ခတ်မှုတွေလုဆောင်ဝင်ပေးလိုက်တဲ့အကြောင်းသမ္မတကပြောဆိုခဲ့တာပါမြို့ထဲမှာရှိတဲ့အီရက်အရက်သားတွေအတွက်အစားအသောက်နဲ့ရေတွေကိုလည်းအမေရိကန်လေယာဉ်တွေကချပေးနေပြီလို့မနေ့နောက်မှအင်ဗျူတော်မှာမင်ကွန်းပြောကြားရမှာသမ္မတဥပမာကပြောဆိုသွားပါတယ်အီရက်နိုင်ငံမှာကြုံနေရတဲ့လူသားချင်းစာနာမှုဆိုင်ရာအချက်တွေကိုဝိုင်းဝန်းကူညီဖြည့်ရှင်းကြဖို့ဆော်ထားတဲ့ကုလသမဂ္ဂတခြားနိုင်ငံတကာအတန်းဝိုင်းနဲ့အတူတိုင်ပင်ဆွေးနွေးနေတယ်လို့လည်းပြောဆိုခဲ့တာပါဆယ်စုနှစ်တခုနီးပါးကြာအီရက်စစ်ပွဲမှာပါဝင်ခဲ့တဲ့တပ်တွေကို2011ခုနှစ်မှာပြန်လည်ရုပ်သိမ်းထားခဲ့တဲ့အမေရိကန်အနေနဲ့စစ်တပ်တွေဆေးလုကူညီမှာတော့မဟုတ်ဘူးလို့လည်းပြောပါတယ်အစ္စလမ်စစ်သွေးကြွားတွေအနေနဲ့ကာရစ်စတေတာရဲ့မြို့တော်အဘရီတီစစ်စင်ရေးလှုပ်လာမယ်ဆိုရင်တော့အမေရိကန်နိုင်ငံသားတွေကိုအကာအကွယ်ပေးနိုင်မယ်လေကြောင်းကူညီတွေကိုအခန့်အတန့်နဲ့အသုံးပြုနိုင်တယ်လို့လည်းသမ္မတဥပမာကခွင့်ပြုခဲ့ပါတယ်
3ရက်ကြာအပြစ်ခတ်ရဆဲရဲ့တရားဝင်တပ်တန်းကုံဆုံးသွားတာနဲ့အမျှပါလက်စတိုင်းလက်နက်ကင်တွေဘက်ကရော့ကတ်ဒုံးကြီးတွေနဲ့အစ္စရေးဘက်ကိုပစ်ခတ်ခဲ့တယ်လို့အစ္စရေးတိုက်လေယာဉ်တွေကလည်းလေကြောင်းကနေပြန်လည်တိုက်ခိုက်မှုကိုတောက်ကြာနေကပြန်လည်စတင်ခဲ့ပါတယ်။ဒေသစံတော်ချိန်မနက်၈နာရီမှာအပြစ်ရဆဲမှုအဆုံးသတ်ခဲ့ပြီးတဲ့နောက်အစ္စရေးဘက်ကိုရော့ကတ်ဒုံးကြီး၁၉လုံးထက်မနည်းကျခဲ့တယ်လို့အစ္စရေးစစ်တပ်ကသူ့ရဲ့လူမှုကွန်ရက် Twitter စာမျက်နှာမှာဖော်ပြထားပါတယ်။ထိခိုက်ဒဏ်ရာရမှုပျက်စီးဆုံးရှုံးမှုရှင်းရှိကွာဆိုတာတော့မသိရသေးပါဘူး။ရေဖက်က3နာရီကြာလောက်ပြန်လည်ပြစ်ခတ်တိုက်ခတ်ခဲ့ပေမဲ့လေကြောင်းတိုက်ခိုက်မှုတွေဟာဂါဇာမှာရှိတဲ့အကြမ်းဖက်သမားတွေရဲ့အခြေခံအဆောက်အဦတွေကိုရာပြစ်မှတ်ထားတာဖြစ်တယ်လို့အစ္စရေးစစ်ဖက်ပြောခွင့်ရပီတာလာနာကအတည်ပြုပြောပါရယ်ကယ်ရိုမြို့မှာပြုလုပ်ခဲ့တဲ့သင့်ခံစစ်ဆန်ညှိနှိုင်းမှုတွေအတွင်းအပြစ်ခတ်ရဆက်ရေးတပ်တန်တို့ဘုသဘောတူညီချက်မရယူနိုင်ခဲ့ဘူးလို့ဂါဇာကမ်းမြောင်ဒေသကိုထိန်းချုပ်ထားတဲ့ Hamas အဖွဲ့ကပြောပါရယ်။ Israel ဘက်ကသူတို့ရဲ့တပ်သားတွေကိုဂါဇာဒေသကပြန်လည်ရုတ်သိမ်းခဲ့ပေမဲ့နယ်စပ်ဒေသမှာတော့အများပြားတပ်ဆွဲထားပါသေးတယ်။တရင်လေးပတ်ကြာတိုက်ခိုက်မှုအတွင်းအရက်သားအများစုပါဝင်တဲ့ Palestine 1900နီးပါးသေဆုံးခဲ့ရပြီးဖြစ်တယ်လို့ Israel ဘက်ကတော့အရက်သား3ဦးနဲ့စစ်သား64ယောက်သေဆုံးခဲ့ပါရယ်။
ဒီ American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068ညလိုင်းဒိုမီတာ19 kHz 15965လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီ American တန်မြန်မာဘာသာအစီအစဉ်ရဲ့တောက်ကြတဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ယူကရိန်းနိုင်ငံမှာစစ်ဖြစ်မဲ့အခြေအနေကိုရှောင်ရှားနိုင်အောင်နေဆန်နီးမှာထောင်နဲ့ချီပြီးဖြန့်ချထားတဲ့ရုရှားတပ်တွေကိုပြန်လည်ရုတ်သိမ်းဖို့မြောက်အတ္တလန္တိတ်စစ်စာချုပ်ဖွဲ့ NATO အတွင်းရေးမှူးချုပ်အန်ဒက်ဖက်ဂရမ်မစန်ကတောင်းဆိုလိုက်ပါတယ်နိုင်ငံရှေ့ပိုင်းကရုရှားလူလာသူတပုံနေနဲ့ရင်ဆိုင်နေရတဲ့ယူကရိန်းအစိုးရကိုအားပေးထောက်ကမ်းကြောင်းပြသတဲ့အနေနဲ့ခီယက်မြို့တော်မှာမနေ့တုန်းကရောက်နေစဉ် NATO အတွင်းရေးမှူးချုပ်ကပြောဆိုခဲ့တာပါ
And in response to Russia's aggression NATO is working even more closely with Ukraine.
ရုရှားရဲ့ရန်လိုမှုတွေကိုတွန့်ပြန်နေနေနဲ့ယူကရိန်းစစ်တပ်နဲ့ကာကွယ်ရေးဆိုင်ရာအဖွဲ့အစည်းတွေခင့်မြောင်ပြုရင်ပြောင်းလဲရမှာ NATO ကအနိကလက်တွဲလှုပ်ဆောင်နေတဲ့အကြောင်းအတွင်းရေးမှူးချုပ် Rasmussen ကပြောဆိုသွားခဲ့တာပါ။ရုရှားနိုင်ငံဟာယူကရိန်းသဘုံတွေကိုအားပေးအားမြောက်လုပ်နေတယ်လို့လည်း NATO အတွင်းရေးမှူးချုပ်ကအပြစ်တင်ခဲ့တယ်လို့ရုရှားရဲ့ရန်လိုတဲ့လုပ်ရက်တွေနဲ့ရင်ဆိုင်နေရတဲ့ယူကရိန်းအစိုးရကိုလည်းအကြံဉာဏ်တွေပေးရကူညီသွားမှာဖြစ်တဲ့အကြောင်းကြေပြုခဲ့ပါတယ်။မကြာသေးခင်ရက်တွေအတွင်းတန်ချက်ကကားတွေခြေလင်တက်တွေတူတက်နဲ့တက်လီရင်နေပါဝင်ရုရှားတပ်ဖွဲ့ဝင်2000လောက်ကိုယူကရိန်းနဲ့ဆန်နီဖြန့်ချထားတဲ့အကြောင်းအနောက်နိုင်ငံကအကဲခတ်တွေကပြောဆိုထားကြတာပါရုရှားကာဝေးဝန်ကြီးဌာနကတော့နေဆက်မှာတက်တွေဖြန့်ထားတယ်ဆိုတဲ့သတင်းတွေကမှန်မှန်မှုဆိုပြီးပယ်ချထားပါတယ်
အနောက်အာဖရိကမှာဖြစ်ပေါ်နေတဲ့ Ebola ရောဂါပြန့်ပွားမှုကိုရပ်တန့်နိုင်ဖို့နိုင်ငံတကာပြည်သူ့ကျန်းမာရေးအဖြစ်အရေးပေါ်ပူးပေါင်းဆောင်ရွက်ဖို့လိုကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့အစည်းကကြေညာလိုက်ပါတယ်။ဒီကြေညာချက်ဟာနိုင်ငံတကာရဲ့ပူးပေါင်းပါဝင်မှုကိုရှင်းရှင်းလင်းလင်းတောင်းဆိုတာဖြစ်ကြောင်းတောက်ကြနေကဂျဒီဘာပြုတ်မှာကျင်းပတဲ့ညီလာခံမှာကမ္ဘာ့ကျန်းမာရေးအဖွဲ့အစည်းကညွှန်ကြားရေးမှူးဒေါက်တာမာဂရက်ချန်ကပြောဆိုလိုက်ပါတယ်။ဒီသေစေနိုင်တဲ့ရောဂါပိုးကူးစက်ခံနေရတဲ့နိုင်ငံတွေအဖို့ဒီလောက်ပြင်းထန်ပြီးရှုပ်ထွေလာတဲ့ရောဂါကပ်ဆိုးကြီးကိုထိန်းချုပ်နိုင်ဖို့စီမံနိုင်စွမ်းမရှိကြဘူးလို့နိုင်ငံတကာရဲ့ပူးပေါင်းပါဝင်မှုကိုတောင်းဆိုရင်းပြောကြားသွားတာပါကမ္ဘာ့ကျန်းမာရေးအဖွဲ့အစည်းရဲ့ပန်ကြားချက်အပေါ်နိုင်ငံတကာရဲ့တုံ့ပြန်မှုကတော့ရှင်းရှင်းလင်းလင်းမရှိလာပါဘူးအမေရိကန်နိုင်ငံရဲ့ယောဂထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာနကဒီယောဂပိုးကိုတုံ့ပြန်နိုင်ဖို့သူ့ဌာနရဲ့အမြင့်ဆုံးအရေးပေါ်အခြေအနေအဖြစ်ကြာတာပရင်းတွေကသတ်မှတ်လိုက်ပါတယ် CDC ရဲ့ဌာနမှူးဒေါက်တာသောမတ်စ်ဖရီဒန်ကကွန်ဂရက်ကိုတင်ပြရာမှာ Ebola ယောဂဖြစ်ပွားနေတဲ့အနောက်အာဖရိကကိုမကြာခင်ယောဂပိုးနဲ့ပတ်သက်တဲ့ပညာရှင်ပေါင်း50 ယ်ဆီလို့မယ်လို့ဆိုပါရယ်အမေရိကန်နိုင်ငံမှာဒီယောဂဘောပြန့်ပွားမှာမဟုတ်ဘူးလို့သူကခိုင်ခိုင်မာမာယုံကြည်လို့လည်းဆိုပါရယ်ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်းကပြောဆိုရမှာတော့အီဘိုလာယောဂါကြောင့်အနောက်အာဖရိကမှာလူပေါင်း930ကျော်သေဆုံးခဲ့တယ်လို့ဆိုပါရယ်အများစုကတော့လိုက်ဘီးရီးယားဆီရီလီယွန်းနဲ့ဂီနီနိုင်ငံတွေကဖြစ်ပါရယ်သေဆုံးသူစုစုပေါင်း1900ကျော်ရှိနေပါပြီအီဘိုလာယောဂါပိုးကိုကူးသနိုင်ခြင်းရှိမရှိနဲ့ကာကဆေးရှိမရှိဆိုတာကိုလည်းမသိရသေးပါဘူးဒီယောဂါခံစားရသူတွေဟာအဖျားဝင်တာဝမ်းလျှောတာကြိုက်ခဲတာမျက်လုံးပါးစပ်နဲ့နားတွေကနေတွေးရစီးရစတဲ့လက္ခဏာတွေခံစားရပါတယ်အစပိုင်းယောဂါလက္ခဏာတွေကငှက်ဖျားယောဂါနဲ့လည်းဆင်တူပါတယ
်ဒီနေ့ထက်လူရနဲ့ချီသေးဆုံးတဲ့အထိလေရင်နှစင်းမတော်တဆမှုနဲ့ကြုံခဲ့ရပြီးတဲ့နောက်ပြဿနာတွေပေါ်နေတဲ့မလေးရှားလေကြောင်းလိုင်းကိုဒေါ်လာ436သန်းပေးပြီးနိုင်ငံမှာယင်းနှိမ့်နယ်မှုလုပ်ငန်းကဝယ်ယူလိုက်တဲ့အကြောင်းကြေညာပါတယ်ဒီကနေ့မနက်ပိုင်းမှာပဲ stock ဈေးကွက်မှာမလေးရှားလေကြောင်းလိုင်းရဲ့အစုရှယ်ယာအယောင်တွေဆန်းကန့်ထားလာပြီးတဲ့နောက်အစိုးရပိုင်းယင်းနှိမ့်နယ်မှုလုပ်ငန်းဖြစ်တဲ့ Custom National ကလေကြောင်းလိုင်းကိုပြန်လည်မွမ်းမံမယ့်အစီအစဉ်ကိုကြေညာလိုက်တာပါအစုရှယ်ယာ69ရာခိုင်နှုန်းကိုပိုင်ဆိုင်ထားတဲ့ယင်းနှိမ့်နယ်မှုလုပ်ငန်းကတော့မလေးရှားလေကြောင်းလိုင်းရဲ့လုပ်ငန်းတွေတစ်ခုလုံးကိုပြန်လည်ဖွဲ့စည်းပြင်ဆင်မယ့်အစီအစဉ်ရဲ့ပထမခြေလှမ်းဖြစ်တဲ့အစုရှယ်ယာတွေကိုထပ်ဝယ်ခဲ့တာလို့ပြောပါတယ်အချိန်တော့ကြာပါနိုင်ပြဿနာတွေနဲ့ကြုံနေရတဲ့မလေးရှားလေကြောင်းလိုင်းဟာဒီနှစ်ထဲမှာပဲမတော်တဆမှုနှစ်ခုနဲ့ကြုံခဲ့ရတာဖြစ်ပါတယ်
။2004ခုနှစ်ဆူနာမီရေလိုင်းတွေနဲ့အတူပါဝင်ပျောက်ဆုံးသွားလို့ဒီခံပါရှင်ပါဝင်ပျောက်ဆုံးသွားတယ်လို့ယူဆထားတဲ့အင်ဒိုနီးရှားနိုင်ငံကမင်းကလေးဟာအခုခါသူမိသားစုတွေနဲ့ပြန်လည်တွေ့ဆုံသွားပါပြီ။အဲ့ဒီတုန်းကအသက်၄နှစ်ပဲရှိသေးတဲ့ရူဒါဟူဂျနာနဲ့အသက်9နှစ်အရွယ်သူတို့မောင်နှမနှစ်ယောက်ဟာ2004ခုနှစ်ဒီဇင်ဘာလ26ရက်နေ့ကဆူနာမီရေလိုင်းတွေအနောက်အာချေးကသူတို့ရဲ့အိမ်ကိုရိုက်ခတ်သွားတော့ကွဲကွာသွားခဲ့ကြတာပါဂျွန်လာတုန်းကသူနဲ့ချွတ်ဆွတ်တူတဲ့မိန်းကလေးတယောက်ကိုတခြားရွာမှာသူ့ရဲ့ဦးလေးကတွေ့ခဲ့တဲ့အချိန်ထိဂျာနာကိုတိတ်ဆုံးသွားပြီလို့အားလုံးကယူဆထားခဲ့ကြပါတယ်တင်္ဂါတဲ့တယောက်ကဂျာနာကိုရေထဲကကယ်ဆယ်လာပြီးသူ့မိသားစုကဆက်ပြီးဆောင်းလျှောက်ထားကြတာပါဂျာနာနဲ့အတူပျောက်ဆုံးသွားတဲ့သူ့ရဲ့အကိုတော့အခုထိရှာလို့မတွေ့သေးပါဘူး
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နတ်လောင်တို့ကြီးညာပေးခဲ့ကြတာပါအခုညနေခင်းဇက်တိုက်ထုတ်လွှင့်ပေးသွားမယ့်သတင်းဆောင်ပါတွေထဲမှာတော့အရင်ဆုံးနေပြည်တော်မှာကျင်းပနေတဲ့အာဆီယံနိုင်ငံကြားရေးဝန်ကြီးတွေရဲ့အစည်းအဝေးနဲ့စပါမယ်ရှင်အာဆီယံရဲ့ပူးပေါင်းစည်းမှုတူညီတဲ့အခွင့်အလမ်းတွေနဲ့စမ်းရွေပြေဝတဲ့ဒေတာအဖြစ်ရှိရှိပြီးကြံကပ္ပနိုင်ငံတွေနဲ့ဆက်သွယ်နိုင်မဲ့ဆက်သွယ်ရေးမဟာစီမံကိန်းတရက်အကောင့်ထဲပေါ်ဖို့မြန်မာသမ္မတဦးသိန်းစိန်ကတိုက်တွန်းလိုက်ပါတယ်။အာဆီယံဒေတာတွင်နျူကလ িয়ার ကိမဲ့ရေးနှီးလန်းတွေကိုလည်းအာဆီယံနိုင်ငံကြားရေးဝန်ကြီးတွေညှိနှိုင်းနိုင်ခဲ့ကြပါတယ်။58ကြိမ်မြောက်အာဆီယံနိုင်ငံကြားရေးဝန်ကြီးများအစည်းအဝေးကျင်းပရာနေပြည်တော်ကနေဒေါက်ခင်စိုးဝင်းကသတင်းပေးပို့ထားပါတယ်ရှင်
။ကောင်းပါပြီရှင်။အာဆီယံဒေသတွင်းနဲ့ကမ္ဘာတခြားနိုင်ငံတွေအကြားဆက်သွယ်ရေးမဟာစီမံကိန်းကြီးတရက်ကိုမဖြစ်မနေထူထောင်ဖို့အရေးကြီးတယ်လို့မြန်မာသမ္မတဦးသိန်းစိန်ကတိုက်တွန်းလိုက်ပါတယ်။58ကြိမ်မြောက်အာဆီယံနှစ်ပတ်လည်နေ့အခမ်းအနားနဲ့အာဆီယံနိုင်ငံကြားရေးဝန်ကြီးများအစည်းအဝေးဖွင့်ပွဲအခမ်းအနားမှာသမ္မတဦးသိန်းစိန်ကအဖွင့်မင်ကွန်းပြောကြားရင်းအခုလိုတိုက်တွန်းလိုက်တာပါ။
အာဆီယံနိုင်ငံအခြေအနေမှာလည်းအာဆီယံနဲ့ကြံကမ္ဘာနိုင်ငံများအကြားမှာလည်းချုံးမွေစွာဆက်သွယ်နိုင်မယ်။အာဆီယံဆက်သွယ်ရေးမဟာစီမံကိန်းကိုမဖြစ်မလို့အကောင့်တဲပေါ်ကြောက်ဖြစ်ပါဒီစီမံကိန်းမှာရုပ်ဝတ္ထုအခြေခံအဆောက်အုံများဆက်သွယ်မှုပြည်သူများအချင်းချင်းဆက်သွယ်မှုနဲ့အဖွဲ့အစည်းဆိုင်ရာအချင်းချင်းဆက်သွယ်မှုများပါဝင်ပြီးဒီစီမံကိန်းကိုအကောင့်တဲပေါ်ဖို့ဝေကြီးလိုအပ်ချက်များစွာရှိတဲ့အတွက်အစိုးရအချင်းချင်းစစ်မြေများကဖြစ်စေနိုင်ငံတကာဘဏ္ဍာရေးအဖွဲ့အစည်းများကဖြစ်စေရရှိအောင်ကြိုးပမ်းကြမှာဖြစ်ပြီးပြည်သူပိုင်ကဏ္ဍနဲ့ပုဂ္ဂလိကကဏ္ဍကြားဥပပေါင်းဆောင်ရွက်မှုကဝေကြီးရရှိအောင်ဆောင်ရွက်ပြီးဥစားပေးအောင်တဲ့ပေါ်ပေါ်ကြောင်းဖြစ်ပါတယ်
။အာဆီယံအသင်းကြီးအနေနဲ့ကမ္ဘာတဝှမ်းရင်ဆိုင်နေရတဲ့ဥရုယာသီဖောက်ပြန်မှုကြောင့်ဖြစ်ပေါ်လာတဲ့သဘာဝဘေးအန္တရာယ်ကြာရောက်မှုတွေကိုကြိုတင်ကာကွယ်ဖို့အတွက်ပူးပေါင်းဆောင်ရွက်ကြပါရန်လဲတိုက်တွန်းလိုက်ပါတယ်။ဘာသာရေးနဲ့လူမျိုးရေးမုန်တီးမှုအာဃာတတရားတွေအစွန်းရောက်မှုတွေရဲ့နောက်ွယ်ကအကြောင်းတရားတွေကိုဖော်ထုတ်ဖို့လိုအပ်တယ်လို့လဲသမရဦးသိန်းစိန်ကအခုလိုတိုက်တွန်းပါတယ်
။ကမ္ဘာကြီးကိုငင်းဆန်းတော်ရဘောပြောစီရန်အတွက်ဘာသာရေးလူမျိုးရေးတွေမှာငင်းဆန်းစွာတူရှင်ကျွမ်းနေတိုင်းကိုသာသာတာမျှတမှုသီးခံစင်များမြင့်တင်မှုတွေကိုအလေးထားဆောင်ရွက်သွားကြမှာဖြစ်ပါတယ်။အစွန်တရားများကိုရှောင်ရှားပြီးငင်းဆန်းစွာနေတိုင်းလိုမှုမြစ်တာစင်တာစိတ်ထားကိုပွားမှုစေရမှာဖြစ်ပါတယ်။ဒီချိန်ထဲမှာဒီဝါရမထုံးမလာမှုရဲ့လောက်ွယ်အကြောင်းအရာများကိုလေ့လာဖော်ထုတ်ဖြည့်ရှင်းပေးသွားကြမှာဖြစ်ပါတယ်။
ဒီနေ့ကျင်းပတဲ့ အာဆီယံနိုင်ငံသားဝင်ကြီးတွေရဲ့အစည်းအဝေးမှာအရှိတောင်အာရှဒေသနျူကလ িয়ার လက်နက်ကင်းမဲ့ရေးဆုံစာချုပ်ကော်မရှင်အစည်းအဝေးတရက်ကိုလည်းကျင်းပခဲ့ပါတယ်။အဲ့ဒီအစည်းအဝေးကနေကော်မရှင်အဖွဲ့ဝင်အာဆီယံနိုင်ငံသားဝင်ကြီးတွေကနေစာချုပ်ရဲ့ပရိုတိုကောလုပ်ထုံးလုပ်နည်းကိုနျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့နိုင်ငံတွေကချင်းချက်ထားတာမရှိဘဲနဲ့လက်မှတ်ရေးထိုးနိုင်ရေးအတွက်အဲ့ဒီနိုင်ငံတွေနဲ့ဆက်လက်ထိတွေ့ဆက်ဆံသွားဖို့အစီအမြင်တန်တမန်ကြီးတွေကိုတာဝန်ပေးရလိုက်တယ်လို့အင်းရှင်မြန်မာနိုင်ငံသားဝင်ကြီးဌာနကသတင်းထုတ်ပြန်လိုက်ပါတယ်။တစ်ဆက်တည်းမှာပဲအာဆီယံနိုင်ငံသားဝင်ကြီးတွေရဲ့မျက်နှာစုံကြီးအစည်းအဝေးအာဆီယံနိုင်ငံသားဝင်ကြီးတွေနဲ့အာဆီယံအစိုးရချင်းဆိုင်ရာလူ့အခွင့်အရေးကော်မရှင်ကိုယ်စားလှယ်တွေရဲ့အစည်းအဝေးနဲ့အာဆီယံနိုင်ငံသားဝင်ကြီးတွေရဲ့အလွတ်တဘောအစည်းအဝေးတွေကိုလည်းကျင်းပခဲ့ပါတယ်။ဩဂတ်လ10ရက်နေ့တနင်္ဂနွေနေ့မှာကျင်းပမယ့် ARF ကိုအာဆီယံဒေသတွင်းလူညုံရေးဆိုင်ရာနှီးနှောဖလှယ်ပွဲကိုမြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးရီဆွန်ယုံနဲ့ကိုယ်စားလှယ်အဖွဲ့တက်ရောက်မဲ့ကိစ္စနဲ့ပတ်သက်လို့မြန်မာပြန်ကြားရေးဝန်ကြီးဦးရဲထွတ်ကအခုလိုအတည်ပြုပါရယ
်မြောက်ကိုရီးယားကတော့ငိုတဲ့ကသူက ARF အဖွဲ့ဝင်ပဲပေါ့ဒါပေမဲ့ဒီအချိန်မှာတော့ဟိုသူလာတက်မယ်ဆိုရင်ကျွန်တော် ARF မှာလေအကြီးကထားဆွေးနွေးတဲ့ထက်မှလည်းဒီကိုရီးယားကျွန်းဆွယ်တည်ငြိမ်အေဂျင့်ရေးနဲ့ကိုရီးယားကျွန်းဆွယ်မှာနုဘကိမဲ့ဇုံဖြည်းကိစ္စဟုတ်တာ ARF ဘောင်တွေနဲ့အများဆွေးနွေးနေတာပေါ့ဆိုတော့ ASEAN နဲ့အဲ့ဒီကိစ္စတွေထောက်ခံထားတဲ့ဖြစ်တဲ့ကြောင့်မလို့ဒီ ARF မှာတော့သူတို့နဲ့ဒီကိစ္စတွေပြောပြလိမ့်မယ်လို့ထင်ပါတယ
်မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးရီဆွန်ယွန်တက်ရောက်မဲ့ ARF ကို ASEAN ဒေသတွင်းလုံခြုံရေးနှီးနှောဖလှယ်ပွဲကို American နိုင်ငံသားရေးဝန်ကြီး John Kerry တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီတို့လည်းတက်ရောက်မှာဖြစ်တဲ့အတွက်အဲ့ဒီအစည်းအဝေးကိုနိုင်ငံတကာကနေအထူးအာရုံစိုက်ပြီးတော့စိတ်ဝင်တစားစောင့်ကြည့်နေကြပါတယ်ရှင်
အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့နေပြည်တော်မှာကျင်းပနေတဲ့အစည်းအဝေးပထမနေ့အကြောင်းဒေါခင်ဆိုးဝင်းပြောပြသွားခဲ့တာပါအခုတခါတော့88အရေးခင်း26နှစ်ပြည့်အခမ်းအနားဘက်ကိုအလှည့်ပေးပါရစေရှင်ရှစ်လေးလုံးရေးတော်ဘုံလို့လူသိများတဲ့1988ခုနှစ်ဩဂုတ်လမှာဖြစ်ပွားခဲ့တဲ့ဒီမိုကရေစီရေးအုံကြွလှုပ်ရှားမှု26နှစ်ပြည့်အောက်မေ့ပွဲအခမ်းအနားတွေကိုရန်ကုန်မြို့မှာဒီကနေ့ကျင်းပခဲ့ကြပါတယ်စစ်မှန်တဲ့ဒီမိုကရေစီရရှိရေးအတွက်1988ခုနှစ်ကစပြီးယဟန်ရှင်လူပြည်သူအလုံးပါဝင်ဆင်နွှဲတောင်းဆိုခဲ့ကြပေမဲ့မြန်မာနိုင်ငံဟာဒီကနေ့အထိပြည့်ဝတဲ့ဒီမိုကရေစီမရသေးတဲ့အကြောင်းဒီခမ်းအနားကိုတက်ရောက်လာကြတဲ့88အရေးခင်းကိုပါဝင်ဖြတ်တန်းခဲ့သူတွေကထောက်ပြခဲ့ကြပါတယ်အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုအောင်ရဲမောင်မောင်ကပြောပြမှာပါရှင်
1988လူလူအုံကြွမှုဒီမိုကရေစီရေတော်ပုံကာလကနေပြန်ပြီးရေတွက်မယ်ဆိုရင်ဒီကနေ့က26နှစ်တင်းတင်းပြည့်တဲ့ကာလဖြစ်ပါတယ်။ရှစ်လေးလုံးရေတော်ပုံကာလအတွင်းမှာပါဝင်ခဲ့တဲ့သူတွေဒီမိုကရေစီတပ်ဖွဲ့တွေမှာကြဆုံးခဲ့တဲ့သူတွေအတွက်အောက်မေ့ဘွယ်ခန်းသားတွေကိုဒီကနေ့တနေ့ကုန်နှီးပါရန်ကုန်မှာကျင်းပခဲ့တာကိုလည်းတွေ့ရပါတယ်။တပါတီအနာချင်းစနစ်ကိုစန့်ကျင်ရာကနေလူလူရေတော်ပုံကြီးတရက်ဖြစ်သွင်းပြောင်းခဲ့ပြီးတော့ရှစ်လေးလုံးဟာမြမသမိုင်းမှာမှတ်တမ်းဝင်ခဲ့ပေမဲ့ဒီမိုကရေစီရဖို့တိုက်ပွဲဟာဒီကနေ့ထိအဆုံးမသတ်သေးဘူးလို့ရှစ်လေးလုံးကာလမှာဖြတ်သန်းခဲ့တဲ့မြမနိုင်ငံအင်အားစုတွေကတညီညွတ်တည်းပြောပါတယ်။ရှစ်လေးလုံးရဲ့အားကိုယူပြီးတော့နိုင်ငံပြန်လည်တည်ဆောက်ရေးနဲ့စစ်မှန်တဲ့ဒီမိုကရေစီပြည်ဝရရှိရေးအတွက်ဖွဲ့စည်းပုံပြင်ဆင်ရေးပြည်တွင်းစစ်ရဆဲရေးတွေကိုအဓိကလှုပ်ဆောင်မှုအခုကာလမှာအရေးကြီးတယ်လို့88မျိုးဆက်ကျောင်းသားဟောင်းတွေကရှုမြင်သုံးသပ်တဲ့အကြောင်း88မျိုးဆက်ညီညာရေးနဲ့ပွန်လင်းလူမှုဖွဲ့စည်းကခေါင်းဆောင်တဦးဖြစ်တဲ့ကိုချင်မီက VOA ကိုပြောပါတယ
်ရှစ်လေးလုံးတဘူစီရေတော်ဝန်ကြီးက26နှစ်ပြည့်ခဲ့ပြီပေါ့ဗျာအဲ့တော့26နှစ်ပြည့်ခဲ့ပြီဆိုတဲ့အချိန်ကျွန်တော်တို့ပြန်ကြည့်လိုက်တော့ကျွန်တော်တို့ရဲ့ဟိုမျောမှန်းချက်တွေညီမှန်းချက်တွေရောက်ပြီလားအောင်မီလာလို့မြည်တဲ့အချိန်မှာကျွန်တော်တို့မရောက်သေးပါဘူးမပြည့်မီသေးပါဘူးလိုအပ်ချက်တွေအများကြီးရှိနေတုန်းဆိုတော့ကျွန်တော်တို့ပုံသက်မိပါတယ်အဲ့ဒီတော့ကျွန်တော်တို့ကဒီလိုအပ်ချက်တွေကိုကျွန်တော်တို့ဖြည့်ဆည်းနိုင်အောင်လို့ကျွန်တော်တို့ပြည့်ပြည့်ပုံပြီးစူးစမ်းအားထုတ်ရမယ်ဆိုတော့လည်းကျွန်တော်တို့ပြီပါတယ်အဲ့ဒီတော့ကျွန်တော်တို့ရှင်းလင်းစိတ်ဓာတ်နဲ့ပဲနော်ကျွန်တော်တို့ဒီမိုကရေစီနဲ့လူသားတံမိုးလွတ်လပ်မှုကိုအောင်မြင်တဲ့အချိန်ကျွန်တော်တို့စူးစမ်းသွားဖို့ကျွန်တော်တို့ပိုင်ချက်ထားပါတယ်
ဒီလိုနဲ့အတူပေါက်ဖွားခဲ့တဲ့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားမဲ့ဒီမိုကရက်တစ်တပ်ဦးကျောင်းသားတက်မတော်ကလည်းလက်ရှိချိန်မှာအင်အားစုအားလုံးညီညွတ်ရေးကနေပြည်တွင်းညီငယ်ဖြစ်စဉ်တရက်ကိုအမြန်ရရှိရတဲ့အတွက်လိုလားတယ်လို့ ABSDF ရဲ့အတွင်းမှဦးဆန်နီကပြောပါတယ
်ဒီနေ့ကတော့ကျွန်တော်တို့ဘာကိုပြောနေတာလဲဆိုတော့ပြည်တွင်းငြိမ်းချမ်းရေးကိစ္စပါပြည်တွင်းငြိမ်းချမ်းရေးကိစ္စနဲ့အတူပဲကျွန်တော်တို့ဒီကျွန်တော်တို့ထဲကညီညွတ်ရေးကိုကျွန်တော်တို့ပြောနေပါတယ်ညီညွတ်ရေးနဲ့အတူပြည်တွင်းငြိမ်းချမ်းရေးကိုရအောင်တည်ဆောက်ပြီးတော့မှဒီနေ့ကျွန်တော်တို့နိုင်ငံရေးပြဿနာတွေကိုနိုင်ငံရေးနည်းလမ်းနဲ့ဖြေရှင်းနိုင်မဲ့နိုင်ငံရေးစပွဲခုံကိုရောက်ဖို့ကိုကျွန်တော်တို့အတွန်းတင်နေတဲ့ချိန်ကာလဖြစ်ပါတယ်ဆိုဒီကာလရဲ့ကျွန်တော်ရဲ့ညီညွတ်ရေးကိုကျွန်တော်တို့တည်ဆောက်တယ်ဒီငိမ့်ချမ်းရေးဖြစ်စဉ်ကနေစဉ်နိုင်ငံရေးဆွေးနွေးပွဲကိုသွားနိုင်ပြီးတော့မှဒီနေ့ဒီမိုကရေစီရဲ့အမျိုးတိုင်းရာတွေတန်းတူရေးနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ကိုရရှိစေမဲ့အာမခံချက်ကိုရှိစေမဲ့ပြည်သူ့ဘုံခြေကဥတွေတည်တည်ပေါ်ပေါက်ရေးဆိုတဲ့လမ်းကြောင်းပေါ်ကိုကျွန်တော်တို့ဆက်လမ်းဖို့အတွက်ကျွန်တော်တို့ဆက်ရှောင်နေတာဖြစ်ပါတယ်
1988ရေတော်ပုံကာလမှာပဲတရေတီခဲ့တဲ့မြန်မာတိုက်ခိုက်ပါတီကြီးဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရှိသူလည်းဖြစ်ဗိုလ်အလုံးမှုဆောင်တဦးလည်းဖြစ်တဲ့ဦးညဝင်းကတော့88ကာလကိုသင်ကန်းစာယူပြီးတော့ဒီကနေ့ပြည်ပြောင်းလဲလုပ်ငန်းစဉ်တွေကိုအင်အားစုအားလုံးကရှေ့ရှုဖို့လိုမယ်လို့သူကပြောပါတယ်
မ
88ကတော့တော့မြန်မာနိုင်ငံရေးသမိုင်းမှာဘယ်တော့မှမပြောက်ပြက်တဲ့သမိုင်းမှတ်တိုင်တစ်ခုပဲဒီကနေစပြီးတော့ပြည်ပြင်းကြောင်းလဲမှုနော်အစစရရပါတော့စစ်စွာချက်ဆုံးလာဒီတော့ဒီမလားအဓိကမှတ်တိုင်တစ်ခုပဲလို့အဲ့လိုပြောရင်ရပါတယ်ကျွန်တော်တို့အဆင့်တစ်ဆင့်ဝင်တော့ကြော်လာပြီးတော့အပြောင်းလဲလုပ်ဖို့လိုပြီးဆိုတဲ့အဆင့်ဝင်တော့ကြော်သွားပြီးအပြောင်းလဲဘယ်လောက်ဖြစ်မလဲဆိုတာကတက္ကနာပါတော့ကြည့်တာအလုံးနဲ့လည်းဆိုင်ပါလေအလုံးနဲ့ကြိုးစားကြပါ
ဆီသက်ရှိရေတော်ပုံကာလာဟာ20ကြောင်းနဲ့ကြာခဲ့ပြီဖြစ်ပေမဲ့အဲ့ဒီအချိန်ကာလာတုန်းကဖြစ်ခဲ့တဲ့ဖြစ်စဉ်တွေကိုစေအစွဲအုပ်ချုပ်ချိန်ကာလာတုန်းကရောလက်ရှိအစွဲလက်ထက်မှာရောအစွဲဘက်ကစူပူတောင်းကျမ်းမှုဖြစ်စဉ်တရက်လို့တာအိဗယ်ဖွင့်ဆဲဖြစ်တာကိုဒီကနေ့အချိန်ထိဝမ်းနဲ့ဝယ်တွေ့ရဆဲဖြစ်တယ်လို့ဆီသက်ရှိကာလာက BBC သတင်းတောက်ခရစ်စတိုဘာဂါနက်စ်ကိုပြည်ရင်းကရှေ့လေးလုံးသတင်းတွေတိုက်ရိုက်ပေးပို့ပေးခဲ့တဲ့ဦးနေမင်းကအခုလိုပြောပါတယ
်ဒီကိစ္စရဲ့ဟာနော်ဘယ်သူဘယ်ဝကျူးလွန်နေနော်ဆိုတာတိကျလည်းမဖော်ထုတ်ဘူးတစ်ဖက်ကတော့ကျွန်တော်တို့ကိုကျွန်တော်ဆိုလို့ရှိရင်ဗျာဘယ်လိုခေါ်လဲဆိုရင်ဘာပြည်ပဒေယောကန်သူများဗာညာနဲ့တပီးဒီလိုအပုတ်ချပြီးသူတို့ဝါရဖြန့်နိုင်ခံရတာကျွန်တော်တို့အဖြစ်မှန်နေလဲရှင်းွက်လဲမရဘူးတကယ်88ရဲ့အတွင်းရေးဆက်လက်နေရဲ့နော်အကျိုးတရားအကျိုးဆက်တွေကိုပြပြီးကြောက်ရအကျိုးဆက်တွေကိုပြပြီးကျွန်တော်တို့ပုံပုံချတာကိုပဲကျွန်တော်တို့ခံရတယ်
ဒီနေ့88နှစ်ပြည့်အခမ်းအနားတွေကိုရန်ကုန်မြို့ဆုလိဖျားလမ်းမှာအောက်မေ့ဘွယ်အခမ်းအနားတရက်ပြုလုပ်ပြီးတော့ပန်းခွေချအခမ်းအနားတွေကျင်းပခဲ့ပါတယ်။88မြို့ဆက်ညီငယ်ရင်းနဲ့ပွင့်လင်းလူမှုအဖွဲ့အစည်းကခေါင်းဆောင်တွေအပါအဝင်ပြည်တွင်းကနိုင်ငံရေးအင်အားစုတွေစုစည်းပြီးတော့ရန်ကုန်မြို့တင်ကန်းကျွန်းမြို့နယ်မှာရှိတဲ့ဓမ္မပီယာကျောင်းတိုင်းမှာလည်းရှင်းလင်းလို့နှစ်ပတ်လည်အခမ်းအနားကိုမနေ့ပိုင်းကနေစပြီးတော့အခုညနေ၄နာရီတိကျင်းပခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံဆိုင်ရာအမေရိကန်တမ်မကြီးဒရစ်မစ်ချယ်ကလည်းဒီကနေ့ရှီလေးလုံးနဲ့ပတ်သက်တဲ့သူ့ရဲ့ထုတ်ပြန်ချက်ထဲမှာရှီလေးလုံးကာလကဖြစ်စဉ်တွေကိုသင်ခန်းစာယူပြီးတော့အနာဂတ်မှာဒီမိုကရေစီအခွင့်အရေးနဲ့လူ့အခွင့်အရေးတွေကိုပို့ပြီးတော့ရရှိအောင်ဦးစားပေးကြဖို့လိုအပ်တယ်ဆိုပြီးတော့လေပြောဆိုထားတာပါခင်ဗျ
88ရေခင်းနှစ်ပတ်လည်အခမ်းအနားတွေကျင်းပပုံအကြောင်းကိုတော့ကိုအောင်ရဲမောင်မောင်ပြောပြခဲ့တာပါတစ်ဆက်တည်းဒီမိုကရေစီရရှိရေးအခြေအနေနဲ့ပတ်သက်လို့မနေ့ဖန်စနေနေ့ညပိုင်းမှာဆွေးနွေးကြမယ်တိုက်ရိုက်လေးလိုက်ကိုလည်းဖိတ်ဖို့ပြရစီရှင်
ရှိမြခင်မြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးတွေဟာရှေ့မတူပဲရပ်တန့်နေတယ်ဒါမှမဟုတ်နောက်ပြန်ရွေးနေတယ်လို့ဝေဖန်သုံးသပ်သူတချို့ရှိနေပါတယ်ဒါနဲ့တစ်ဆက်တည်းမှာပဲတိုးတက်မှုတွေမရှိလာတဲ့အတွက်ကြောင့်မြန်မာနိုင်ငံကိုနိုင်ငံတကာကကူညီထောက်ပံ့မှုတွေကိုလည်းရပ်ဆိုင်းသင့်တယ်ပြန်လဲစဉ်းစားသင့်တယ်လို့ဆိုနေရပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးသောရရှင်တွေဘယ်လိုသဘောရရပါသလဲအခုလာမယ့်စနေညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးရအောင်ပါသောရရှင်မြခင်အဝင်ဆွေးနွေးလို့ရသောရရှင်တွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1323255994 fax နံပါတ် 1323255992 ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။တရားဥပဒေဝင်ဆွေးနွေးနိုင်သူတွေဆွေးနွေးလို့ရအကြောင်းအရာကိုလိုတိုရှင်းရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖြစ်ပါတယ်။
ဖီယိုအမေရိကန်တန်ရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုသူတွေအချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုပြောပြပေးပါဦးမယ်။သမ္မတအိုဘားမားရဲ့အာဖရိကဒေသနဲ့ထိတွေ့ဆက်ဆံရေးကြိုပမ်းချက်အရဝါရှင်တန်မြို့တော်မှာအာဖရိကခေါင်းဆောင်တွေရဲ့အကြီးမားဆုံးထိပ်သီးစည်းဝေးပွဲကြီးတစ်ရက်ကိုဒီသတင်းပတ်ထဲမှာကျင်းပခဲ့ကြပါတယ်။အာဖရိကခေါင်းဆောင်တွေရဲ့ဒီလိုထိပ်သီးဆွေးနွေးပွဲမျိုးကိုတရုတ်နိုင်ငံကလည်းအရင်တုန်းကကျင်းပခဲ့ဘူးသလိုအမေရိကန်အနေနဲ့တရုတ်ကိုအမိလိုက်ပြီးအာဖရိကဒေသနဲ့စီးပွားရေးအရဆက်ဆံမှုတွေတိုးမြင့်သွားဖို့ကြိုးပမ်းမှုတွေဟာနောက်ကျကျနေပြီလို့မြင်ကြသူတွေလည်းရှိပါတယ်။ VOA အင်ဗျူတော်သတင်းတောက် Louis Ramirez ပြောထားတဲ့သတင်းလွှာကိုတော့ကိုကျော်ကျော်သိန်းကပြောပြပေးပါမယ်ရှင်။
Coca-Cola came to our assistance. ဒီ Coca-Cola လို့ American ကုမ္ပဏီကြီးတွေကတော့သမ္မတဥပမာအစိုးရရဲ့ခုနောက်ဆုံးအာဖရိကနဲ့ပူးပေါင်းဆောင်ရွက်ရေးကြိုးပမ်းမှုပဲဖြစ်ပါတယ်။အာဖရိကမှာဒေါ်လာ5ဘီလီယံတိုးမြင့်ရင်းနှီးမြှုပ်နှံသွားမယ်လို့ Coca-Cola ကုမ္ပဏီကြီးကအာဖရိကထိပ်သီး CEO ဘက်မှကြေညာခဲ့ပါတယ်။တရုတ်ကလည်းအာဖရိကမှာအကြီးအကျယ်ရင်းနှီးမြှုပ်နှံနေတာပါ။အာဖရိကမှာတရုတ်ရဲ့ကုန်သွယ်မှုဟာ American ထက်နှစ်ဆပိုများပါတယ်။ဒါပေမဲ့အုပ်ချုပ်ရေးနဲ့လူ့အခွင့်အရေးဆိုင်ရာအခြေအနေတွေကိုတရုတ်ကဂရုမစိုက်ဘူးဆိုပြီးစွပ်စွဲခံနေရတာပါ။သမ္မတဥပမာကအာဖရိကမှာဒေါ်လာ14ဘီလီယံရင်းနှီးမြှုပ်နှံမဲ့အစီအစဉ်ကိုအာဖရိကထိပ်သီးဆွေးနွေးပွဲမှာကြေညာလိုက်ပေမဲ့အမေရိကန်ရဲ့ချဉ်းကပ်မှုကတရုတ်နဲ့မတူဘူးဆိုတာကိုပြောသွားခဲ့ပါတယ်။
Capital is one thing. Development, programs and projects
ရင်းနှီးလုပ်တဲ့ကိစ္စတခုဖွံ့ဖြိုးရေးဆိုင်ရာအစီအစဉ်တွေလုပ်ငန်းတွေကတခုဖြစ်ပါတယ်။ဒါပေမဲ့တရားဥပဒေစိုးမိုးမှုရှိသလားစီးပင်းစည်းကမ်းတွေပြုပြင်ပြောင်းလဲတာရှိသလားကောင်းမွန်တဲ့အုပ်ချုပ်ရေးရှိသလားဒါတွေရှိဖို့ကပို့ပြီးတော့အရေးကြီးပါတယ်။ဘာဖြစ်လို့လဲဆိုတော့စီးပွားရေးလုပ်ငန်းတခုစနိုင်ဖို့ကုန်ပစ္စည်းတွေတင်ပို့ရောင်းချဖို့မှာတယောက်ကိုတယောက်လက်ထိုးပြီးတယောက်တယောက်ရဲ့ဆွေမျိုးသားချင်းတွေကိုလှုပ်ရှားမှုတွေပေးပြီးတော့မှအလုပ်ဖြစ်တယ်ဆိုတဲ့အခြေအနေမျိုးမဖြစ်သင့်ပါဘူး။
ဝါရှင်တန်မှာကျင်းပခဲ့တဲ့ထည်သည့်ဆွေးနွေးပွဲဟာကြီးမားတဲ့ဆွေးနွေးပွဲကြီးဖြစ်ပေမဲ့လို့ဒီလိုဆွေးနွေးပွဲမျိုးကိုတရုတ်ကလွန်ခဲ့တဲ့14နှစ်လောက်ကအရင်ဆလုပ်ခဲ့တာပါအမေရိကန်အစိုးရရရှိတွေကတော့အာဖရိကနဲ့ပတ်သက်လို့တရုတ်နဲ့အမေရိကန်ပြိုင်စရာမရှိပါဘူးလို့ဆိုပါတယ်ဒီချက်ကိုလေ့လာသုံးသပ်သူရစ်ချတ်ဒေါင်နီကသဘောတူပါတယ်အမေရိကန်ပြည်ထောင်စုဟာအခုခါမှာအာဖရိကနဲ့ထိတွေ့ဆက်ဆံမှုပုံစံတစ်ခုစဖို့စူးစမ်းနေတယ်လို့လည်းသူကပြောပါတယ
် The US has traditionally focused very much on
American ပြောဆိုတာဆင်လာအဖြစ်ဖွံ့ဖြိုးရေးဆိုင်ရာကိစ္စ HIV AIDS လို့အာဖရိကရဲ့ကျန်းမာရေးပြဿနာကြီးတွေတရုတ်အယုံဆိုင်တဲ့စီးပွားရေးအခွင့်အလမ်းရှာတာမျိုးတဲ့ပြည်ပခတ်တွေကိုဘယ်လိုကူညီဖြည့်ရှင်းမလဲဆိုတာကို American ကတကယ်ပဲအာရုံစိုက်ခဲ့တာပ
ါဒီဒေသီဆွေးနွေးပွဲမှာတော့စီးပွားရေးကိုပဲအဓိကအာရုံထားခဲ့တာပါတရားဥပဒေစိုးမိုးရေးတရားမျှတရေးစတဲ့ကိစ္စတွေနဲ့ပတ်သက်လို့တော့ဆွေးနွေးတာမရှိခဲ့ပါဘူးဒီလိုကိစ္စရပ်တွေကိုတော့ထိပ်သီးဆွေးနွေးပွဲပြင်ပအလို့သဘောတွဲဆုံမှုတွေမှာပြောဆိုဆွေးနွေးခဲ့ကြတာဖြစ်တယ်လို့အမေရိကန်သမ္မတအင်ဖြူတော်ကပြောပါတယ်ခင်ဗျာ
ကိုကျော်ကျော်သိမ်းပြပြခဲ့တာပါရှင်ကျမတို့အခုအံလွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပြခြင်းမှာပဲ H77 ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့ VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်ရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့အတန်လွင့်အစီအစဉ်တွေကိုတစ်နှစ်၅ကြိမ်ထုတ်လွှင့်ပေးနေပါတာပါဒီအစီအစဉ်တွေကိုကျမတို့ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းဖတ်ရှုနိုင်ပါတယ်နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့အမျိုးသမီးကန္တာတုတ္တဆုံလင်အမေရိကန်တခွင်နဲ့တိတ်ပန်တဲ့ဤပညာစားတဲ့သတင်းပတ်စင်ကန္တာတွေကိုနားဆင်ကြရမှာပါပထမပိုင်းနာရီဝက်မှာလှိုင်းလမ်းမီတာ190လှိုင်းဒိုမီတာ24ပြင်လှိုင်းဒိုမီတာ25 31 51တို့မှာဖန်ယူနားဆင်နိုင်ကြပါတယ်ရှင်အခုညနေပိုင်းစီစဉ်အဆုံးမတက်ခင်မှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကတလှည့်ကြေညာပေးပါဦးမယ်ရှင
်မြန်မာနိုင်ငံမှာဒီကနေ့စတင်ကျင်းပနေတဲ့ရှစ်တောင်အရှာနိုင်ငံများအသင်းအာဆီယံနိုင်ငံကြ ాయి ဝန်ကြီးတွေရဲ့စီဝဲမှာတောက်တရုတ်ပင်လယ်ပြင်တွင်ပိုင်တဲ့နယ်မြေအငင်းပွားနေတဲ့ကိစ္စကိုအဓိကဆွေးနွေးဖို့ရှိနေပါတယ်အသင်းဝင်နိုင်ငံတချို့နဲ့တရုတ်နိုင်ငံခြားတင်းမာမှုတွေကြုံနေရတဲ့ကိစ္စတွေကိုရှောင်ရှားနိုင်မှုအမြန်ဆုံးဆောင်ရွက်ဖို့လိုအပ်တဲ့အကြောင်းလဲအာဆီယံတွင်းမှုချုပ်လီလျောင်မင်းကပြောဆိုခဲ့တာပါအာဆီယံအသင်းဝင်တွေဖြစ်တဲ့ဖိလစ်ပိုင်ဗီယက်နမ်မလေးရှား၊ဘရူနိုင်းတို့နဲ့ပိုင်ဆိုင်မှုကြောင့်မကြာခဏတင်းမာမှုအခြေအနေတွေပေါ်ပေါက်နေတာတွေကိုရှောင်ရှားနိုင်မှုပြဿနာတွေကြုံရတဲ့အခါမျိုးမှာလည်းကိုက်တွယ်ဖြစ်ရှင်းနိုင်မှုလုံထုံးလုံးနည်းတစ်ခုအမြန်ဆုံးလိုအပ်နေတဲ့အကြောင်းအာဆီယံတွင်းမှုချုပ်ကပြောခဲ့တာပါအာဆီယံနိုင်ငံကြီးဝန်ကြီးအစည်းအဝေးနဲ့တစ်ဆက်တည်းကျင်းပသွားမယ်အာဆီယံဒေသဆိုင်ရာလူမျိုးရေးဆွေးနွေးပွဲ ARF ကိုတက်ရောက်မယ်အမေရိကန်နိုင်ငံကြီးဝန်ကြီးဂျွန်ကယ်ရီကတော့မြန်မာနိုင်ငံမှာပြုတ်ရင်ပြောင်းလဲမှုတွေနဲ့လူခွင့်ရေးအခြေအနေတွေတိုးတက်အောင်အချိန်မြင့်ဆောင်ရွက်ဖို့အစိုးရတောင်းရှိသူတွေကိုတိုက်တွန်းလိုက်မယ်လို့လည်းမျှော်လင့်ရပါတယ်ဤနိုင်ငံအနောက်မြောက်ဘက်ကအကြမ်းဖက်တိုက်ခိုက်မှုတွေကနေထွက်ပြေးတင်းရှောင်နေကြတဲ့အရဲသားတွေကိုအကာအကွယ်ပေးဖို့ရည်ရွယ်ပြီးအစ္စလမ်စစ်သွေးကြွတွေပေါ်အကန့်အသတ်နဲ့လေကြောင်းစစ်ဆင်ရေးတွေဆင်နွှဲဖို့အမေရိကန်သမ္မတဘရက်ကိုဘာမကအမိန်ပေးလိုက်ပါတယ်။အစ္စလမ်စစ်သွေးကြွအနေနဲ့ကာရစ်ဒေသရဲ့မြို့တော်အဘေဒီစစ်ဆင်ရေးတွေလှုပ်လာမယ်ဆိုရင်တော့အမေရိကန်နိုင်ငံသားတွေကိုအကာအကွယ်ပေးနိုင်မယ်လေကြောင်းအကူအညီတွေကိုလည်းအကန့်အသတ်နဲ့တောင်းနိုင်တယ်လို့သမ္မတဘာမကခွင့်ပေးခဲ့ပါတယ်။တော်ရချာပြစ်ခတ်ရစေတရားဝင်တက်တန်းကုံဆုံးသွားတာနဲ့မြ။ပါလက်စတိုင်းလက်နက်ကိုင်ဘက်ကရော့ကက်တုံးကြီးတွေနဲ့အစ္စရေးဘက်ကိုပြစ်ခတ်ခဲ့တယ်လို့အစ္စရေးတပ်လေယာဉ်တွေကလည်းနေချောင်းကနေပြန်လည်တိုက်ခိုက်မှုတွေဒီကနေ့ပဲစတင်ခဲ့ပါတယ်။ဒေသဆန်နာချင်းမနက်ရှင်းနိုင်မှာပြစ်ခတ်ရစေအဆုံးသတ်ခဲ့ပြီးတော့အစ္စရေးဘက်ကရော့ကက်တုံးကြီး16လုံးထက်မနည်းကျရောက်ခဲ့တဲ့အကြောင်းလဲအစ္စရေးစစ်တပ်ကပြောပါတယ်။
နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးသွားတာပါဒီနေ့ညရဲ့အစီအစဉ်ထုတ်လုပ်ရေးမှုကကိုငိမ့်ချမ်းဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Glenn Bond Calio ဖြစ်ပါတယ်ကျွန်မကတော့ခွာညိုပါရှင် VOA ကနေမြန်မာဘာသာအစီအစဉ်တွေကိုတစ်နေ့၅ချိန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုထုတ်လွှင့်နေတဲ့အစီအစဉ်တွေကို bamis.voanews.com မှာလည်းနှာစင်နိုင်ပါတယ်ည9နာရီထုတ်လွှင့်တဲ့အချိန်မှာပြန်ပြီးတော့ဆုံကြရအောင်ပါသောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.